Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ VOA American တန်ကနေ2020 October လ20ရက်အင်္ဂါနေ့မနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။American သမရရွေးကောက်ပွဲကျင်းပဖို့အတွက်15ရက်ပဲလိုတော့တဲ့အချိန်မှာကြိုတင်မဲပေးခဲ့သူပေါင်းကတန်းနဲ့ချီရှိနေပါပြီ။တနိုင်ငံလုံးတိုင်းတာနဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ Democratic Party ကနေဝင်ရောက်ရှင်ပြိုင်မဲ့ Joe Biden က Republican Party ကသမရ Donald Trump တဲ့လူကြိုက်ပိုများနေတာတွေ့ရပါတယ်။သူသမရဟောင်း Joe Biden ကသမရ Trump တဲ့ကိုမှတ်ဓမ္မမဟုတ်ဆင်မှတ်လောက်သားနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပေမဲ့သမရ Trump ကတော့ဒုတိယတက်တန်းအတွက်သူပြန်ပြီးအရွေးခံရမယ်လို့ယုံကြည်ထားစေဖြစ်ပါတယ်။ဒီနှစ်တော့ထူးထူးခြားခြားပဲကြိုတင်မဲပေးခဲ့သူပေါင်းက28တန်းနီးပါးရှိနေတာပါ။အခုလိုကြိုတင်မဲပေးရတာဟာအမေရိကန်နိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုဝင်ဘာ3ရက်ရွေးကောက်ပွဲမဲပေးတဲ့နေ့ကျရင်မဲယုံတွေမှာတခြားမဲလာပေးသူတွေနဲ့ထိတ်တိတ်တွေ့ဆုံမှုကိုရှောင်ရှားချင်တာကြောင့်ဖြစ်ကြောင်းမဲပေးသူတချို့ကပြောပါတယ်။ Democratic Party ဝင်တချို့ကတော့သူတို့ဟာသမရထရမ့်ကိုဖြုတ်ချဖို့အရင်ဆုံးလှုပ်ချင်တာကြောင့်အခုလိုကြိုတင်မဲပေးတာလို့ပြောပါတယ်။ရွေးကောက်ပွဲဆန်းစစ်လေးလာသူတွေကတော့ Republican အများစုဟာ American ပြည်ထောင်စုရဲ့ပုံမှန်လိုရိုးလှုပ်ဆင်အတိုင်းရွေးကောက်ပွဲနေ့ရောက်မှသာလူကိုယ်တိုင်မဲပေးမယ်လို့ကြေညာထားကြတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကလည်းရွေးကောက်ပွဲအကျိုးစစ်တမ်းတွေမှာ Trump က Democratic Party က Hillary Clinton ထက်လူကြိုက်နည်းပေမဲ့ Pennsylvania, Michigan နဲ့ Wisconsin အပါအဝင်အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲဆွေမှုတွေအပြင်းထန်လုပ်ခဲ့ပြီးတဲ့နောက်အနိုင်ရခဲ့တာဖြစ်ပါတယ်။ COVID-19 ကာဝယ်ဆေးကိုကဘာတလွှားဆင်းရဲချမ်းသာမရွေးဖြန့်ဝေပေးနိုင်ရတဲ့ရည်ရွယ်တဲ့ COVAX အဖွဲ့ထဲမှာပါဝင်လာတဲ့နိုင်ငံပေါင်းဟာအခုဆို184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးကဲ Tedros Ghebreyesus ကတင်းနေလာနေမှာပြောပါတယ်
။ I'm pleased to announce today that now 184 countries
ကာဝယ်ဆေးဖြန့်ဝေပေးရတဲ့ကာဗီဆက်ပီနဲ့ WHO တို့ဥဆောင်တဲ့ COVAX အဖွဲ့ထဲမှာအောက်တိုဘာ9ရက်နေ့မှာ182နိုင်ငံပဲရှိနေတာကနေအခုနိုင်ငံပေါင်း184နိုင်ငံရှိပြီလို့ကြေညာခဲ့တာပါရလာမဲ့ကာဝယ်ဆေးကိုဒန်းတွင်ကြီးမြအမျှဝေပေးတာဟာကမ္ဘာလူမှုအတိုင်းဝန်းတစ်ခုလုံးအတွက်အန္တရာယ်မရှိအောင်နဲ့ကျန်းမာရေးစနစ်တွေတည်ငြိမ်မှုရှိလာအောင်ပြင်ကမ္ဘာစီးပွားရေးပြန်ပြီးနလန်းထူလာရေးအတွက်အမြန်ဆုံးလုပ်နိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်ဒီကံရောဂါမပြန့်ပွားအောင်ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေဖြည့်လျှော့ပေးလိုက်တာနဲ့တဟုန်လို့ပြန်ပြီးဖြစ်ပွားလာနိုင်တဲ့ဆိုတာကိုဒီဗိုင်းရပ်စ်ကသက်တည်ပြနေတယ်လို့ဆေးရုံတွေနဲ့ကျန်းမာရေးစနစ်တွေကချိန်ချောင်နေတယ်လို့ပြောပါတယ်။ကမ္ဘာတစ်လောကိုဗစ် -19 ကူးစက်ခံရသူဟာတနင်္လာနေ့မှာသန်း40ကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။သေဆုံးရသူက 1.3 သန်းကျော်နေပါပြီ။အမေရိကန်နိုင်ငံဟာအကူးစက်ခံရသူ 8.3 သန်းနဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီးသေဆုံးသူကလည်း2,200နီးပါးရှိပါတယ်။ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲသမိုင်းဆရာတို့ခေါင်းဖြတ်တက်ခံခဲ့ရတဲ့နောက်အမုန်းပွားစေတဲ့ပြောကြားမှုတွေနဲ့ပတ်သက်ပြီးပြင်သစ်ပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါပြီ။တောက်ကြံအခင်းဖြစ်ပွားခဲ့တဲ့ကစပြီးကွန်ပျူတာအွန်လိုင်းမှာတွေ့ရတဲ့အမုန်းစကားပြောကြားမှုပေါင်း80ကိုစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်မွတ်စလင်အဖွဲ့အစည်း52ခုကိုပါစစ်ဆေးမှာဖြစ်ကြောင်းပြင်သစ်ပြည်ရေးဝန်ကြီးဂျန်နရယ်ဒါမနန်ကပြောပါတယ်။နိုင်ငံရန်သူတွေအတွက်တမိနစ်တောင်ဆိုင်နေမှာမဟုတ်ကြောင်းဝန်ကြီးကတနင်္လာနေ့ Twitter မှာရေးပါတယ်။ပါရီမြို့ရှင်ချေဘုံအရက်ကသူစာတင်တဲ့အလဲရန်ကျောင်းသားမှာပဲတမိုင်းဆရာဆမ်မြူအယ်ပတ်တီခေါင်းဖြတ်သက်ခံခဲ့ရတဲ့နောက်အမုန်းစကားနဲ့ခွဲခြားဆက်ဆံမှုတွေဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်သစ်နိုင်ငံတလောမှာဖြစ်ပွားခဲ့တာပါ။ဆရာပတ်တီအတွက်ဂုဏ်ပြုမှတ်တဲ့အခမ်းအနားကိုတော့ဗိုလ်တဖူးနေမှာကျင်းပမှာဖြစ်ပါတယ်။ဖင်လန်ချေဆိုင် Nokia ကုမ္ပဏီကိုလကဘာပေါ်မှာပရမဆုံဆဲလူလာနက်ဝတ်ဆက်သွယ်ရေးကွန်ရက်တိဆောက်ဖို့အတွက်အမေရိကန်အာကာသစူဇန်လေးလာရေးအဖွဲ့ NASA ကရွေးချယ်ခဲ့တယ်လို့ Nokia ကတင်းနယ်လာနေမှာပြောပါတယ်။ NASA ရဲ့ Artemis အစီအစဉ်ရလကဘာကို2024မှာလူသားတွေပြန်သွားနိုင်ရေးနဲ့လပေါ်မှာရေရှည်အခြေချနေထိုင်ဖို့တိဆောက်ရေးတွေလှုံ့ဆော်ရမှာဒီဆက်သွယ်ရေးကွန်ရက်ထူထောင်ဖို့လည်းပါဝင်တာပါ။လူသားတွေလပေါ်ပြန်မသွားခင်အာကာသထဲမှာပရမဆုံကျိုးမဲ့ broadband ဆက်သွယ်ရေးစနစ်တက်ဆင်နိုင်ဖို့အတွက် 2022 မှာလမျက်နှာပြင်ပေါ်မှာတည်ဆောက်မှာဖြစ်ကြောင်း Nokia ကပြောပါတယ်။ Nokia ဟာ American နိုင်ငံ Texas အခြေစိုက်အာကာသယာဉ်တည်ဆောက်တဲ့ Intuitive Machines ပုဂ္ဂလိကကုမ္ပဏီနဲ့လက်တွဲလုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လာဆင်းယာဉ်နဲ့ ဆက်သွယ်ရေးကွန်ရက်တက်ဆင်မဲ့ပစ္စည်းကိရိယာတွေကိုပို့ပေးမှာဖြစ်ကြောင်းပြောပါတယ်။လဘောက်ရောက်သွားတဲ့ပစ္စည်းတွေကအလိုလျောက်တက်ဆင်ကြမှာဖြစ်တယ်လို့ LTE လို့ခေါ်တဲ့လဘောက်ကပထမဆုံးဆက်သွယ်ရေးစနစ်ကိုထူထောင်ပေးမှာဖြစ်ကြောင်းလည်းနိုကီယာကပြောပါတယ်။ဒီကွန်ရက်ကနေအတန်နဲ့အမိန်ပေးထိန်းချုပ်တာလဘောက်သွားရင်တွေကိုအဝေးကထိန်းချုပ်တာလမ်းညွန်တာနဲ့ HD video တွေထုတ်လွှင့်ပေးတာတွေအပါအဝင်ဆက်သွယ်ရေးဆိုင်ရာချက်လက်မျိုးစုံကိုလုပ်ပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာ VOA American တံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဒုတိယလိုင်းတာရှိနေတာကြောင့်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုတွေရှိနေတာကိုသိမြင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတင်းနှလာနေကပြောပါရယ
်အခုနိုင်ငံတော်ဘက်ကနေကြည့်လိုက်တဲ့အခါကျတော့ COVID ရောဂါဖြစ်စားနေနေကြာလာတာအထူးဖြင့်ဒီဒုတိယလိုင်းပေါ့နော်အဖြစ်ပြီးတဲ့နောက်မှာဆိုလို့ရှိရင်စီးပွားရေးအရာကျွန်တော်တို့ပြည်သူတော်များများမှာရုန်းကန်ရတဲ့ဘဝရောက်လာပြီဆိုတော့ကျွန်တော်တို့သတိပြုမိပါတယ်အဲ့ဒါတွေအတွက်လည်းနိုင်ငံတော်ကနေဘယ်လောက်ထိလုံနိုင်မလဲဘယ်လိုနည်းတွေနဲ့ပံ့ပိုးနိုင်မလဲဆိုတော့တစ်ချိန်လုံးမှစဉ်းစားပြီးတော့လိုရင်းလိုအပ်သလိုဒီမှာတော့တတ်နိုင်သမျှဖြည့်ဆည်းပေးပါမယ်ဖြည့်ဆည်းလည်းပေးနေပါတယ်အဲ့တော့ပြည်သူတွေကလည်းတာမန်ဘဝလိုမဟုတ်ဘဲနဲ့အခက်အခဲတွေနဲ့ရင်ဆိုင်ရတာဟိုတော့တင်းကြီးခံပေးစေချင်ပါတယ်ကျွန်တော်တို့ပြစ်ထားပါဘူးဒါပေမဲ့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆိုလို့ရှိရင်ပို့ပြီးတော့ဒီပြဿနာတွေကိုမြန်မြန်ဆန်ဆန်ကျော်လွှားနိုင်မှာဖြစ်ပါတယ
် COVID-19 ရောဂါဖြစ်ပေါ်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးအော်တိုဘလ19ရက်နေ့ကပြည်သူတွေကိုအစီရင်ခံရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာနောက်ထပ်1180အထိပြလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ3205ယောက်ရှိပြီဖြစ်ပါတယ်အော်တိုဘလ19ရက်နေ့အတွက်ဓာတ်ခွဲနမူနာ19104ခုကိုစစ်ဆေးခဲ့တာမှာအခုတူကူးစက်သူ1100ကျော်ကိုထပ်ပြီးတွေ့ရှိတာပါဒီကနေ့သေဆုံးသူက34ယောက်ရှိတဲ့အတွက် COVID-19 ကြောင့်သေဆုံးသူပေါင်း914ယောက်ရှိပြီဖြစ်ပါတယ်ရခိုင်ပြည်နယ်မှာပဋိပက္ခတွေဆက်လက်ပြင်းထန်နေတာနဲ့အများပြည်နယ်ထဲကြန့်ရှိနေတဲ့ရိုဟင်ဂျာတွေကိုလူသားတိုင်းဖြစ်အသုံးချဖို့မြန်မာစစ်တပ်ရဲ့ပြစ်မှတ်ဖြစ်လာနေတယ်လို့ American အခြေစိုက် African Rohingya Union ကအော်တိုဘလ19ရက်နေ့တင်းလာတွေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အော်တိုဘလ9ရက်နေ့ကပူတီတောင်ဒေသမှာဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲအတွင်းလေယာစိုက်ခဲမှလုလုနေတဲ့ရိုဟင်ဂျာကလေးနှစ်ဦးပါဝင်လူကြီးစုစုပေါင်း15ဦးကိုမြန်မာစစ်တပ်ကအာဓမပေါ်တာဆွဲပြီးတိုက်ပွဲအတွင်းလူသားတိုင်းသပွဲအသုံးပြုခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။နှစ်ဖက်အပြန်အလှန်ဖြစ်ကမှုတွေအတွင်းအသက်10နှစ်နဲ့17နှစ်အရွယ်ရွန်ဂျာကလေးနှုတ်တည်ဆုံခဲ့တဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ရောအေးအဖွဲ့ကပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပြောဆိုထားတယ်လို့လည်း American Rohingya Union ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပြင်နိုဘလာရွေးကောက်ပွဲမှာလည်းရခိုင်ပြည်နယ်မှာရှိနေတဲ့ရွန်ဂျာတွေမဲပေးခွင့်မရတဲ့အခြေအနေဟာအရင်ကအရင်အတွက်ထက်နဆတိုးများလာတယ်လို့ရွန်ဂျာတွေကိုကိုစားပြုရှင်ပြိုင်မဲ့သူအများစုပါဝင်ခွင့်မရအောင်အစိုးရရဲ့ရွေးကောက်ပွဲကော်မရှင်ကပိတ်ပင်တရှိခဲ့တယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ခေါ်ရေးအစီအစဉ်ကိုအာကျွမတ်တက်ဆောင်ရွက်ခဲ့ကြောင်းနိုင်ငံတော်ပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတင်းနာနေကပြုလုပ်တဲ့၃နှစ်ပြည့် UEHRD ကော်မတီအခမ်းအနားအဖွဲ့ဗီဒီယိုမိန့်ခေါ်မှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီစတင်ဖွဲ့စည်းပြီးချိန်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြည်လဲလက်ခံရေးလုပ်ငန်းအတွက်အဆင့်အဖြစ်နေခဲ့တယ်လို့တော်ဆန်းစုကြည်ကပြောပါတယ်ပြန်လည်လက်ခံရေးစကန်တစ်ခုနဲ့ယာယီကြားစကန်တစ်ခုကိုအချိန်တိုအတွင်းအပြည့်လုံနိုင်ခဲ့ကြောင်းလည်းသူကပြောပါရယ်ဒါပေမဲ့လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာညင်းကြမ်းမှုတည်ငြိမ်မှုတိစောက်ရေးလုပ်ငန်းတွေအထူးလိုအပ်နေတယ်လို့လည်းဒေါန်ဆန်းစုကြည်ကသူ့ရဲ့ဗီဒီယိုမင်းကောမှာဝန်ခံပြောဆိုခဲ့ပါရယ်မြန်မာဆွေရကရွန်ဂျာ၃လုံးကိုလက်ခံပဲဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါရယ်ခင်ဗျာနိုဘာရွေးကောက်ပွဲဝင်မဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းသုံးဦးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားကြောင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကအတည်ပြုကြေညာခဲ့ပါရယ်အမျိုးသားကိုယ်စားလှယ်လောင်း2ဦးနဲ့အမျိုးသမီးကိုယ်စားလှယ်လောင်း2ဦးကို9ရက်ကြာဖမ်းဆီးတားပြီး AA အဖွဲ့ကတင်းနာနေကအွန်လိုင်းကတဆင်သူတို့တွေရဲ့ပုံကို NLD ပုံတစ်စီးတွင်နဲ့အတူထုတ်ပြန်ပြသပြီးအတည်ပြုလိုက်တာလည်းဖြစ်ပါရယ် ရွေးကောက်ပွဲကျင်းပဖို့သုံးပတ်သာလိုတဲ့အချိန်မှာအေးအဖွဲ့ရဲ့လက်နက်ကင်တပ်တွေကတိုက်ပွဲတွေနဲ့ကင်းလွတ်လေရှိတဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့မှာပြုလုပ်နေတဲ့ NLD ပါတီရဲ့မဲဆွယ်ပွဲတစ်ခုကိုဗိုလ်ရုံးတွေကတွားရောက်ပြီးကုစလဲလောင်းတွေကိုဖမ်းဆီးလိုက်တာပါ။ဖမ်းဆီးချိန်တွင်မျက်မြင်သက်သေတူလည်းဖြစ် NLD ပါတီကိုထောက်ခံသူလည်းဖြစ်တဲ့တန်းစင်ဖြိုးကသူနဲ့အတူအမျိုးသားမျိုးသမီး၁၀ယောက်လောက်ကိုအေးအဖွဲ့ကရိုက်နှက်ပြီးတစ္ဆာပေါက်တွေအဖြစ်ခေါ်ပြီးတဲ့နောက်ဦးမေအောင်ဒေါ်နီနီမေမြင့်နဲ့ဒေါ်ချစ်ချစ်ချောတို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း AFP သတင်းဌာနကိုပြောပါရယ်အေလက်နကိုင်အဖွဲ့ကအောက်တိုဘာလ19ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကြီးကြီးတောက်ဆိုတာကြောင်းဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုအစိုးရကပြန်လုပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လုပေးမယ်လို့ဖော်ပြထားပါရယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန့်ကတော့ပျောက်ဆုံးသွားတဲ့ကိုယ်စားလှယ်လောင်းတွေအတွက်အလွန်စိုးရိမ်မိတယ်လို့ AFP သတင်းကိုပြောပါရယ်ရန်ကုန်မြို့ကအမေရိကန်တိုင်ဝမ်ကလည်းကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးတဲ့အတွက်စိုးရိမ်မိကြောင်းနဲ့ရွေးကောက်ပွဲကာလမှာကိုယ်စားလှယ်အားလုံးဘီကင်းစွာနဲ့မဲဆွယ်နိုင်တယ်လို့လည်းပြောပါရယ်ပြင်သစ်တိုင်ဝမ်ကတော့အခုလိုဖမ်းဆီးထိန်းသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးကိုယ်စားလှယ်သုံးဦးကိုဘေကင်းလုံခြုံစွာပြန်လည်ပေးဖို့ကိုတောင်းဆိုလိုက်ပါရယ်ပြီးခဲ့တဲ့လကဝန်ကြီးချုပ်အဖြစ်တာဝန်ယူခြင်းကစပြီးပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုတနင်္လာနေ့ကရောက်ရှိလာခဲ့ပါရယ်ဗီယက်နမ်မှာရောက်ရှိနေစမှာတနင်္လာဆက်ဆံရေးကိစ္စနဲ့စီးပွားရေးနဲ့လုံခြုံရေးအားကောင်းခိုင်မာစေရေးကိစ္စတွေသဘောတူညီချက်တွေရရှိခဲ့တဲ့အပြင်ဂျပန်နိုင်ငံရဲ့စစ်ပစ္စည်းတွေနဲ့နည်းပညာတွေကိုဗီယက်နမ်နိုင်ငံကိုတင်ပို့ပေးမယ်လို့လည်းဆူဂါကပြောပါရယ်
防衛装備品重視点協定の実質的な合意に至ったことは
အခုလိုဂျပန်စစ်ပစ္စည်းတွေနဲ့ဤပညာကိုဗီယက်နမ်နိုင်ငံကိုလွှဲပြောင်းပေးဖို့မူအားဖြင့်သဘောတူညီချက်ရလိုက်တာဟာတနိုင်ငံလူယုံကြီးကဏ္ဍမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းဗီယက်နမ်ဝန်ကြီးချုပ်ငူယင်ရွှမ်ဖူနဲ့တွေ့ဆုံဆွေးနွေးပွဲအပြီးတင်းစားရှင်းလင်းပွဲအပြီးမှာဝန်ကြီးချုပ်ဆူကာကပြောတာပါဒေသတွင်းတရုတ်နိုင်ငံကစီးရီးယားတိုးချဲ့နေမှုကိုဒဇိုက်မှတ်မှတ်လှုပ်ဆောင်နေချိန်မှာအခုလိုသဘောတူညီခဲ့တာလည်းဖြစ်ပါတယ်ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။စစ်ရေးတင်းမာမှုတွေကြောင့်နေမြေအခြေအနေမတည်မငြိမ်ကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အမျိုးသမီးတစ်ယောက်ကလည်းလက်နက်ကင်တချို့ကခိတ္တဖမ်းဆီးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါကယောဂါကာလနဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာတပတ်သက်ပြည့်ခတ်ရက်စဲကြီးညာချက်တွေကိုတမ်ရောကကတိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါတတန်းထက်တိုးကြပေမဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်ဒီကြပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုအခြေအနေကို TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်မင်းလေးကတော့ဒီနမ်ဆန်မြင့်နဲ့လက်တွေ့အော်မားဒီပန်ဆန်းတောင်းခေါ်ရပါအဲ့မှာတော့ကြည့်မှုခဏလေးဖြစ်တယ်ငါမနေ့လောက်ပဲဒီနေ့ကပါမရမရှိဘူးတိတ်တယ်လားမရှိဘူး
TNLA ဘက်ကအော်တိုဘာလအတွင်းမှာတမ်ရော်နဲ့တိုက်ပွဲ14ချိန်ဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပေမဲ့တမ်ရော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလအစောပိုင်းကကြောင်မဲမြို့နယ်အတွင်းမှာတမ်ရော်နဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်3000လောက်နေရဆွန့်ခွာတာတွေရှိခဲ့ပါတယ်လက်ရှိအခြေအနေမှာတော့တိုက်ပွဲတွေငြိမ်သက်နေတာကြောင့်ဒုက္ခသည်အများစုနေရပြန်ကြပြီဖြစ်ကြောင်းကြောင်မဲမြို့နန်းခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကပြောပါတယ
်ဒီနေ့ဒီနေ့ရပါကြာမယ်တဲ့။ဇနေ့ဟာတော့အကုန်လုံးပြန်တော့နှီးပါပြတော့ဘူး။ခမချင်းတော့ထောင်တော့မကြာမှာပါ။ပြန်တယ်ဆိုလည်းပြန်လို့ရပါတယ်။ဒါပေမဲ့တမတော်ကအကုန်လုံးမဆုတ်ပါသေးတော့သူကမညမပြန်အဲ့ဒီနေ့ဆိုရင်လောက်လောက်တယ်အဲ့လိုတော့ဖြစ်ဖြစ်နေတယ်။ဟောပါအချိန်တော်တော်လေးကောင်းတော့ပါပြီ။ရှိရရှိပြီတိုက်ပွဲအချိန်နဲ့လုံးဝညင်သွားပါပြီ။
တချို့ဒေသခံတွေကတော့သူတို့ကြေးရွာတွေမှာဆွန့်ပစ်ထားတဲ့ဆစ်လက်နဲ့ပစ္စည်းတွေကျန်ရှိနေတာကြောင့်စိုးရိမ်တာတွေလည်းရှိနေကြောင်းဦးဆိုင်ပူကပြောပါတယ်။ကြောင်မဲမျိုးနယ်တွင်းကကြေးရွာအုပ်စု12စုကိုနေမြေအခြေအနေအရရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းကြေညာခဲ့ရမှာလက်ရှိတိုက်ပွဲကြောင့်တင်းရှောင်နေရတဲ့ကြေးရွာတွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နေခင်း2နာရီလောက်ကနန်းခမ်းမြို့ရှိလျှက်စစ်ပစ္စည်းဆိုင်တဆိုင်ကိုလက်နက်ကင်လူတစုကဝင်လာပြီးဆိုင်းရှင်အမျိုးသမီးကိုဖမ်းဆီးသွားခဲ့ကြောင်းနဲ့ဘာကြောင့်ဘယ်ဘွဲကဖမ်းဆီးတယ်ဆိုတာမသိရသေးကြောင်းနန်းခမ်းမြို့ကဒေသခံတွေကပြောပါတယ်နန်းခမ်းမြို့ရှိလူမှုဖွဲ့စည်းနဲ့နိုင်ငံရေးပါတီတွေကကူညီဆောင်ရွက်ဖို့ပြင်ဆင်နေချိန်တနင်္လာနေ့ညနေပိုင်းမှာတော့လူမဖမ်းတာကြောင့်ပြန်လွတ်လာကြောင်းအငိမ့်စားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တင်ဦးက VOA ကိုပြောပါတယ်
အ
哎，哥，我今天要比我，都都考到一点嘞。哎，俺那不偷看嘞嘛，今天要来了不？你妈要搬来了不？
那条潘西兰呢？不得了了 ！DNA 里也表一手关系都不木得爱着个，都奶奶把的人嘛没事叫表白的。那趟这些事故那个难看没有嘛 ？DNA 里一拍个，没有的米第二个，大文我第二闹羡慕呢，潘西给不白的。第潘西木匠一百六木破瑞个，三斤钢管三拿表给的了 ，DNA 里把文拍其他的。FBNCC 考，比方说，南岸人孙女你那也讲这个，嘉文你那被别人闹嘛，变了被开罢了，就当某种地位转变被剥了去罢了。
明老外甥，你们那个马路马拉西亚的金榜美出的预告片，你给拉比拍的喽？预告片出来，把地弟弟个变成美水玻璃沙丁的渣娃娃。南岸一派地方古色古香的，特地包括新疆的八万美的月糕饼嘛，白露朝阳瑞个，这个咋办嘞？比如的，这也只是跟那瑞巴瑞心里话嘞。比如的月糕饼呢，不得比罗，每次拿些比如的奶奶油，巴瑞提起他的嘛嘞。比如朝阳瑞个月糕饼，土司煎片呢，有一米麻烦个，本身酸的点色比多话没。第四种，我是奶奶家困难来偷来呢 ，VATV Maxin 是什么？扫描技术来嘛嘞。有面单查呢 ，TVB 有单啊，抽连别的一篇 ，VOA Internet website 上面呢 ，Burmese.VOAnews.com 呢 ，VOA 密码在 Facebook 上面啊，罗马嘞，抽连别你的，请你特别呢，继续来马嘞 ，Radio 咖你嘞，发现抽连别到马去巴嘞先。
真的，为咩嘛？香港嘛，国别有个老宋请那个，阿弟个改对你阿嘞，使用的业务他那木到达某某个没有嘛？平楼奶奶叫老妹妹，平常都瞄了他们，说说使用老婆呢，才搞个白家伙带头来吧嘞。
隔壁家头，路那一段，人家都唱唱的，唱的，吐的里头去，里头不多。西安呢，唱家的那不会的嘛，吐里头不能，吐里头不嘛那里啊，店里头那些都也收到，就路那样多多的，店家没路的，就路啊，庙里那不的，他唱的不来收到了，这里头去的有嘛，所以老妈为就路对。老老在别的那个，露娜一段年老的呢，西边嘞露娜的个，因为奥斯金露的露娜的，有个边上的露娜的娘了，露娜这种娘娘的奥斯金露阿拉的，他讲我就是说，老老在香港的呀，这位出来去你那边就比较
近。OK， 是啊，第西用对嘛咯，奥斯金呢不是比较像罗偏西他里罗西边不喏，隔天你来过啊，不露娜的说罗，他兄弟啊，他古没丢那乌拉些。
不对，就是说啊，第隔天你一段的，就是说啊，一段话说罗，奥斯金他多的露娜的古，第比露娜的古就是差不多。三大的破内基沙罗罗的地格林伊多地阿罗老的，他们三大这种人家个奥斯金呢，库达姆贝内呢，尼亚的姆霍布，三大雷乌老家呗，奥斯金春诺贝内呢，尼亚就去开了，喏，哎哟，他比如乌布马伊亚 YCC 三大罗 ，Fortune Plaza 这个多布达吉达马西的三大罗马那个奥斯金呢，他们都去比如，飞破的有太太亚的去呢，有西的，他比人工使用机苗格拉使用机的马来呗。ICU 的个隔离一段的多钱比较容易啊？他一尼亚的马罗路那里啊，特别是偏的布米亚啦，喏。
OK， 所以说 oxygen 噶，的布满 ICU 马路，他们说起来 oxygen 不好嘞，多少比亚的没有路来的多，变成来的多不喏？他们的 oxygen 的 tank 的话没有，是连那的话没有的呢，比的你差哟。他们说不讲嘞，那里工业的是罗嘞。
哎呀，他们说嘞，这个家里呢，这个 oxygen 使用完的比较，只能使用啊 ，oxygen 是连那里有区别的，是一点六百嘞。但是奥斯金呢，不得了，像我这单楼嘛嘞呗，奥斯金十年那帮偷奶呢，嘛那个跟那个李老师呀，那老辈偷奶，那里头嘛，那套牙胶，老老的，都是为他骗的。现在包里的奥斯金呢，就老老的留安里头了，奥斯金十年那留的，也是几毛不留的钱的，是的。奥斯金再有年呢，十年那留的，区别奶奶说呢，再有年呢，变老了呢，那都没话了，那个奥斯金哦，奥斯金也偷奶呢，所以不嘛那个。第六啊嘛，是的，奥斯金在用完的比较呗。三段的没有充电的，三段做的，这段我福利里的奥斯金是零的。第二啊，这个出的这三段作业，六月超啊呀，这个充电的钱的嘛是的。大家我觉得说啊，你贵奥斯金的就有利啊，你贵啊，你要一个干的就是，假如嘛，这里有三段没得呢呢，我们比的嘛，那不可以干干的，这里有六段充电的，阿拉我们是那六段的，这里一段的阿拉我不记他一段。 တော့တဲ့ရှိနေတဲ့အခြေအနေနဲ့လောက်တယ်လို့ယူဆကျွန်တော်တို့ကြောက်တာကဒီတဲ့အောက်ဆီဂျင်လူတဲ့လူတွေများလာမှာကြောက်နောက်တစ်ခုကကျွန်တော်အောက်ဆီဂျင်ကို20-30%ပေးထားတဲ့အခြေအနေမျိုးမဟုတ်ဘဲနဲ့စောစောစီးစီးကလေးကပိုးလေးလောက်နဲ့ပဲပေးထားတဲ့အခြေအနေမျိုးတွေမှာကုသမှုခံလိုက်ရင်တော့ပြန်တက်လာတဲ့အခြေအနေမှာရှိတယ်ဒါကြောင့်မလို့အရင်ရောခုနှစ်ဆယ်ရှစ်ဆယ်လောက်ထိကြာနေတဲ့အခြေအနေမှာ ဒီတဲ့ပိုဆိုးလာရင်တော့မောလာမယ်အဲ့လိုအခြေအနေမျိုးဆတ်ဆခြင်းနည်းနည်းပပဆဖြစ်တဲ့အချိန်မှာရှူလို့ရရင်ကောင်းမယ်တကယ်အချင်းပြင်းရင်တော့တွေးထဲမှာရှိတဲ့အောက်ဆီဂျင်ပမာဏကိုတိုင်းနေဆက်ကလေးတွေနဲ့တိုင်းနိုင်ရင်တော့ကောင်းတာပေါ့ pass oximeter ခေါ်တဲ့ဟာလေးနဲ့ဒါတွေလည်းအခုဒီနေ့ COVID committee ပါညာတွေနဲ့ organize လုပ်လို့နေတယ်စိုးစိုးတီးတီးရအောင
်ဟုတ်ကဲ့အဲ့တော့ဆရာတို့ဒီဆေးရုံကြီးမှာဒီအောက်ဆီဂျင်ထပ်ပေးဖို့အတွက် ICU HDU ရောပေါ့အစ်စ်ထပ်လုပ်တာရော
80ရာခိုင်နှုန်းတော့ပြီးသွားတယ်တချို့ work လေးတွေအပိုင်းလိုက်ပိုင်းလိုက်တော့ကျွန်တော်တို့တုံးနေတယ်ဗျာနော် ICU ကရင်30ရှိတဲ့ကိစ္စတော့မှာတဝက်ကျော်ပြည့်ပြီးသားဖြစ်နေပြီခုဆိုရင်တကယ်လို့ဒါတစ်ခုလုံးပြီးသွားရင်250ကိုအောက်ဆီဂျင်တစ်ကြိမ်နဲ့ပေးနိုင်တဲ့ခြေရှိရှိပါတခုလုံးလုံးတဲ့နှုန်းတိုင်းနဲ့ရည်ရွယ်တိုင်းနဲ့ထွက်မယ်ဆိုရင်ဖြည့်ရှင်းနိုင်မှုအတွက်ပြင်ဆင်ထားတာပေါ့နော်ကျွန်တော်တို့ကြောက်တာကဒီကဲပုံများလာမဲ့အခြေအနေဖြစ်များလာတဲ့အခြေအနေမရအောင်ပြည်သူလူထုကလည်းကိုယ်စိတ်ကိုတားဆီးဖို့တာဝန်ရှိတယ်အဲ့ဒါမှသာလေနိုင်နိုင်နင်းနင်းလုပ်နိုင်မဲ့အခြေအနေရှိတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
ကိုဗစ်ကပ်ရောဂါကာလကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာသင်ကြားရေးအဆက်မပြတ်အောင်အင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သင်ခန်းစာတွေသင်ကြားပို့ချပေးမဲ့အစီအစဉ်ကိုအစောဆုံး၈လမှစတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကဲယောဂကုသမှုတွေတကြောပြန်များလာရာကကျောင်းတွေပိတ်ထားရတာကြောင့်စာမသင်နိုင်ပဲဖြစ်နေရတဲ့အခြေခံပညာကျောင်းသားတွေအိမ်မှာနေရင်းစာသင်နိုင်အောင်ပညာရေးဝန်ကြီးဌာနကအစီအစဉ်နေတာပါအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သင်ကြားပို့ချပေးမဲ့အစီအစဉ်ကိုနိုဝင်ဘာလမှစတင်နိုင်ဖို့ပြင်ဆင်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ်သင်ကြားရေးကာလနောက်ကျနေတာကြောင့်သင်ခန်းစာတွေကို50ရာခိုင်နှုန်းထိချော့ချထားပြီးအဓိကထားသင်ကြားပေးမဲ့သင်ခန်းစာတွေကိုဦးစားပေးပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါရယ
်ဒီကာလမှာတော့ဆရာတို့ကတော့ဟိုကလေးတိုင်းဟာဒါကတည်တည်တည်တိုက်တဲ့သင်ယူသင်သင်ယူတိုက်တဲ့အရေးကြီးဆုံးသင်ခန်းစာတွေကိုအခုကာလမှာဆရာတို့အကာရီကူလမ်အက်ဂျက်စမန့်ကွန်ဖာမေးရှင်းအနေနဲ့ဆရာတို့လုပ်နေတာဖြစ်ပါတယ်ဘာသာရပ်အားလုံးတော့ပါမယ်သင်ခန်းစာတွေအားလုံးတော့ဆရာတို့လုပ်နိုင်ဖို့တက်တလို့မဖြစ်နိုင်သေးဘူးဒါကြောင့်မို့ဟာလာနံပါတ်1ကတော့အခြေခံအနေနဲ့ဖောင်ဒေးရှင်းအနေနဲ့တည်တည်တည်တိုက်တဲ့သင်ခန်းစာတွေကိုပါမယ်နောက်တကယ်လို့နောက်တစ်ဆင့်ကိုကူးပြီးတော့မှဟာလာသင်ယူရတော့မယ်ဆိုလို့ရှိရင်အစင်းသင်ဖြစ်ဖို့အတွက်ပေါင်းကူးနိုင်တဲ့သင်ခန်းစာတွေဆရာတို့ထည့်ထားတယ်ဒါကြောင့်မို့အဲ့ဒီအစွန်းတစ်ခုပေါ့တက်ကိုတက်ရမယ်တိကိုတိရမယ်ဟာရယ်ဖြစ်ဆက်ပြီးတော့သင်ယူတို့ရအတွက်အဲချိတ်ဆက်ဖြစ်နိုင်တဲ့သင်ခန်းစာတွေကိုဆရာတို့ထည့်ထားတာဖြစ်ပါတယ်။ short ချထားပါတယ်။နော်90ရောင်းလို့ short ချတယ်။ဆရာတို့လည်းအခုထုတ်လင်းဖို့ကြိုးစားတယ်။အဲလေးလာရင်မလေးလာခြင်းကမသေးကြဘူး။မသေးကြပေမဲ့လို့ဆရာတို့လုံတင်တာတော့ဆရာတို့လုံနေရမယ်။အဲ့ဒီဒူ10တန်းလောက်ကဒူ3000လောက်လေးလာနိုင်တယ်ဆိုရင်တော့မှဆရာတို့ကဒါအမျက်ရှိတယ်လို့ဆရာတို့ယူဆပြီးဆက်ပြီးလုပ်တော့မှာဖြစ်ပါတယ်။
ကျောင်းသင်ခန်းစာတွေအတွက်ပြဋ္ဌာန်းစာအုပ်တွေကိုနိုင်ငံအနှံ့ကကျောင်းတွေကိုပို့ပေးထားပေမဲ့ကက်ယောဂါကြောင့်ဖြန့်ဝေဖို့အခက်အခဲရှိနေတယ်လို့လည်းပြောပါရယ်ကက်ယောဂါကြောင့်ပိတ်ထားရချိန်မှာအွန်လိုင်းစနစ်အပါအဝင်အိမ်ကနေသင်ယူနိုင်ဖို့စီစဉ်နေပေမဲ့အင်တာနက်ဆက်သွယ်မှုအပါအဝင်နည်းပညာအခက်အခဲနဲ့စိန်ခေါ်မှုတွေလည်းရှိနေပါရယ်ဒေါက်တာတင်မောင်ဝင်းကတော့အွန်လိုင်းသင်ကြားရေးအတွက်အကူအညီပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့ပြောပါရယ
်အွန်လိုင်းမရတဲ့မြို့နယ်က90 20ပဲရှိတယ်တနိုင်ငံလုံးပါပါเนาะကျန်တဲ့မြို့နယ်ပေါင်း330မြို့နယ်ကအွန်လိုင်းရတယ်အော် online ရတယ်ဆိုတော့အခု online မရတဲ့ဟာမှာ lab လို့တော့ရခိုင်ပြည်နယ်တွေရှိမယ်။အော်ကချင်ပြည်နယ်ကတချို့ရှိမယ်။ချမ်းပြည်နယ်ကတချို့ရှိမယ်ပေါ့နော်။ဒါတွေကတော့မရဘူးပေါ့။မရတဲ့ data တွေမှာတော့ TV နဲ့တွားပေါ့လေ။ TV မှမရရင်တော့ region တော့တွားပေါ့။ဘယ်လိုပဲဖြစ်ဖြစ်ပါမတူညီမှုတွေကတော့နေရာကမှရှိနေမှာပါပဲ။အခု operation or the operator တွေပေါ့နော် MPT တို့ဆရာတို့အခုဒီTelenor တို့ Origo တို့ Mytel တို့ ਨੇ ဆရာတို့စကားပြောတာရှိပါတယ်သူတို့ကလည်းပဲဒီရနဲ့ပတ်သက်လို့ zero charges ပေါ့နော်အခမဲ့ဒီတာတုံးဝင်ရအောင်သူတို့ကကူညီပေးရမှာဖြစ်ပါတယ်ဆရာတို့လည်းပဲညှိနှိုင်းနေပါတယ်သူတို့လည်းပေးဖို့ရှိပါတယ
်ကက်ယောဂါကြောင့်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တဲ့နောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကြောပြန်ကူးဆက်မှုတွေကြုံတွေ့ခဲ့ရတာကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါ ကုလသမဂ္ဂကလေးသင်ငယ်များချမ်းပုံငွေအဖွဲ့ UNICEF ကတော့ကဲယောဂကြောင့်စာတင်ချောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းချောင်းတွေအရွေးကလေးငယ်၃ပုံ၃ပုံနီးပါးရှိနေကြောင်းမကြာသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာတင်ချောင်းတွေဝေးတဲ့ကျောင်းသားအရေးအတွက်ဟာတန်ပေါင်း၁ပေါင်းခွဲလောက်ရှိနေပြီးတော့အဲ့ဒီအထက်က463တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကင်ဗီယိုမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့တာဝန်ကနေအားယူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တိုစွန်းနဲ့ VOA တည်ထက်ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။မင်္ဂလာပါတန်မတ်ကြီးရှင်။အခုတန်မတ်ကြီးတာဝန်ကနေအားယူပြီးဆိုတော့အဲ့ဒီနေရာမှာဘယ်သူလာဖို့ရှိမလဲရှင်။ပြီးတော့တန်မတ်ကြီးရောရှေ့ဆက်ဘာလုပ်ဖို့ရှိပါလဲရှင်။
ခုနောက်လာမဲ့တာမကျင်းကကျွန်တော်ပြောလို့အမိတ်လည်းထွက်ပြီးပါပြီကျွန်တော်နိုင်ငံတော်ပြန်လာမှလည်းဟိုပါပေါ့နော်တရင်းလာမှလည်းပါပြီးပါပြီတာမကျင်းကျော်မထွန်းတာမကျင်းကျော်မထွန်းကဂျနီဗာမှာအခုနှစ်နှစ်လောက်ရှိပါပြီအများအန်းကိုလည်းအနေနဲ့လောက်တာသူလည်းပဲကျွန်တော် career diplomat ဖြစ်တယ်ဟလာအသက်လည်းငယ်ပါတယ်ကျွန်တော်လည်းဆိုလို့ရှိရင်ဟလာဘယ်လောက်ငယ်မလဲ15နှစ်လောက်ငယ်မှာပေါ့လူငယ်လည်းဖြစ်တယ်တက်တက်ကြွလုပ်နိုင်တယ်နောက်ပြီးတော့အတွေ့အကြုံလည်းအများကြီးရှိတယ်သူနယူးယောက်မှာလည်းပဲဟလာဟိုအရင်တာဝန်ထမ်းဆောင်ခဲ့ပူးတယ်နော်နီယောက်မှာတောင်ထမ်းဆောင်ခဲ့ဘူးတော့ဂျနီဗာဆိုလို့ရှိရင်နှစ်ချိန်ပထမချိန်ကတော့တာမူဘဝနဲ့တောင်ထမ်းဆောင်နေတယ်နောက်တစ်ချိန်ကတော့တာမကြီးပေါ့ဗျာအဲကျွန်တော်မလီလက်ထရွန်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှပဲအတွေ့အကြုံများတဲ့ပုံစံဖြစ်ပါတယ်အဲအများကြီးဟိုလုပ်နေကြတိုင်းဟိုငယ်ရွယ်တဲ့ career diplomat လည်းဖြစ်ပါတယ်လို့နော်သူအများကြီးကျွန်တော်ဟိုလုပ်နိုင်မယ်သူဖြစ်ပါတယ်ကျွန်တော်အတွက်ကတော့ဗျာအသက်အရဆိုရင်လည်းကျွန်တော်ကအငင်းသားယူဖို့အတွက်အသက်ပြည့်တာ6နှစ်လောက်ကျော်ပြီပေါ့အဲ့တော့ခါကြတော့အငင်းသားယူဖို့အချိန်ကျရောက်ပြီအဲ့တော့အငင်းသားယူမယ်ဆိုတော့အငင်းသားဆိုတော့အငင်းသားပေါ့ဗျာအငင်းသားယူရဲဆိုတော့လေအငင်းသားအနေနဲ့ပဲကျွန်တော်နေသွားမှာပါနော်
ဟုတ်ကဲ့ပါတမတ်အဲ့တော့တမတ်ကြီးအခုအားလုံးပေါင်းဒီလက်ရှိကုလသမဂ္ဂဆိုင်ရာပေါ့နော်မြန်မာအမြဲတမ်းကိုယ်စားလှယ်ဒီတမတ်ကြီးဖြစ်ကနှစ်ပေါင်းဘလောက်ထမ်းဆောင်ခဲ့ပါလဲရှင်
ကျွန်တော်ညွန်ပါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့၄နှစ်ခွဲပေါ့ဒီမတိုင်ရင်တော့ကနေဒါမှာမြန်မာတမကြီးနေနဲ့၃နှစ်ပေါ့နော်ကျွန်တော်တာဝန်ထမ်းဆောင်ခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကတော့ကျွန်တော်1996ခုနှစ်မှာဝန်သာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနရဲ့ထံပေါက်ဟလာနိုင်ငံတိုင်းဝန်ကြီးဌာနလုပ်တဲ့စုစုပေါင်း52နှစ်ကျော်40ပြည့်စုံသွားတဲ့အထိဆိုတော့42နှစ်လောက်ရှိမှာပေါ့တာဝန်ထမ်းဆောင်ခဲ့ပါတယ
်အဲ့တော့ဟိုတမကြီးကမြန်မာနိုင်ငံရဲ့တန်တမန်တဦးအနေနဲ့နှစ်ပေါင်းများစွာနောက်ထိတ်တန်းတန်တမန်တဦးအနေနဲ့ရောနိုင်ငံပေါင်းများစွာမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တဲ့အပိုင်းဒီမှာပေါ့နော်အထူးသဖြင့်နောက်ကုလသမဂ္ဂတကယ်အကျက်တဲ့အခက်အခဲကာလမှာလည်းတန်မတ်ကြီးတာဝန်ယူထမ်းဆောင်နေရတဲ့အတွေ့အကြုံရပေါ့နော်အဓိကမေးမြနိုင်တဲ့ဖြတ်တန်းမှုအခက်အခဲတွေပေါ့နော်အဲ့ဒါတွေရောဟိုဘာတွေများရှိမလဲရှင
်အခက်အခဲပြောရမယ်ဆိုရင်တော့ဗျာကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနတာဝန်ထမ်းဆောင်ပြီးတော့ပထမဦးဆုံးတာဝန်ထမ်းဆောင်ရတဲ့အဲ့တော့ပြမတော့နယူးယောက်ပေါ့ဗျာနယူးယောက်ကတော့ဟိုတိတ်တော့မကြလိုက်ဘူးပေါ့နော်1984-85အဲ့အချိန်မှာကျွန်တော်နယူးယောက်မှာပထမဆုံးနောက်ဒုတိယဒီနေ့ပါ1989ခုနှစ်ကနေပြီးတော့မှ1997အဲ့ဒီကာလဟိုစဉ်းစားကြည့်ပေါ့ဗျာအဲ့တော့89ခုနှစ်မှာရောက်တယ်88မှာကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုရေးခင်းကြီးဖြစ်တယ်အဲ့ဖြစ်တော့အဲ့ဒီမှာစပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးဂျနီဗာမှာရှိတဲ့လူခွင့်ရေးအလားအရောင်းတော့ commission ခေါ်မှာပေါ့နော်အဲအဲ့ဒီမှာစပြီးတော့ကျွန်တော်တို့ပြဿနာစပြီးတော့ရင်ဆိုင်ရတာပေါ့နော်အဲရင်ဆိုင်ရတဲ့ပြင်ကိုကျွန်တော်တို့89ခုနှစ်မှာအဲ့ဒီမတိုင်ခင်88တကယ်ဖြစ်တာတော့90လောက်မှာစပြီးတော့ဟို UN ကိုရောက်လာတာပေါ့မြန်မာကိစ္စအဲ့တော့89ခုနှစ်မှာထူးခြားမှုမြန်မာနိုင်ငံကကမ္ဘာအစင်းအဆုံးနိုင်ငံပေါ့ LDC တဲ့ဝင်တဲ့အဲနှစ်အဲ့ဒီမှာကျွန်တော်ဂျနီဗာမှာပဲကျွန်တော်တို့အဲ့ဒီမှာစပြီးတော့အဲကြုံတွေ့ခဲ့ရတာပေါ့နော်ကျွန်တော်အန်တက်တို့ဘာလို့မှအဲ့ဒီမှာအဲကျွန်တော်လုံရင်းနဲ့အဲ့ဒီမှာပမာအောင်တွေ့ကြုံရတယ်အဓိကပရမ assignment မှာကြုံတွေ့ရတယ်ထူးခြားချက်အဲပထမပေါ့အဲနောက်ကျွန်တော်နောက်ဆုံး assignment ဖြစ်တဲ့ဟာလာနယူးယောက် assignment မှာအချက်ကိုထူးခြားတဲ့အဖြစ်တွေကျွန်တော်တို့ကြုံတွေ့ရတယ်အများကြီးအဓိကမေးမရနိုင်တဲ့အဖြစ်ကြီးတွေပေါ့ဗျာနံပါတ်၁ကတော့ကျွန်တော်ကတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီကျွန်တော်နယူးယောက်မှာတောင်းထမ်းဆောင်ခဲ့တဲ့ဒီနေ့ခွဲမှာခက်ခဲတွေဘယ်လောက်ရှိလဲဆိုတာဒါတွေကတော့ထားလိုက်ဒါတွေကမမျောမှန်းပဲနဲ့ဖြစ်လာတဲ့ကိစ္စတွေဒါမဲ့ကျွန်တော်မမေ့နိုင်တဲ့ကျွန်တော်ပြေနှက်ဆုံးပေါ့နော်ကျွန်တော်ရဲ့ career တစ်လျှောက်လုံးမှာအာကျွန်တော်အားရဆုံးမှာပါလဲဆိုလို့ရှိရင်ကျွန်တော် 2016 ခုနှစ်ပေါ့နော်ကုလသမဂ္ဂအထူးညီလာခံမှာကျွန်တော်မြန်မာနိုင်ငံနေပြီးတော့မှကျွန်တော်တိုင်းပြည်ကပုံပေါ်ကနေပြီးတော့မှပထမဆုံးပြင်နော်အထူးညီလာခံမှာ မိငုံပြောကြခဲ့တဲ့ဟာတော့ကျွန်တော်အနေနဲ့အမှတ်ရဆုံးနဲ့ပုံယူရဆုံးဖြစ်ပြလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒါလည်းပြီးတော့ကျွန်တော်2019ကစပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ပျော်ရွှင်မှုနဲ့ကျွန်တော်တို့ရဲ့အားရကြည်နေမှုကတဆိုးမရှိဘဲနဲ့2018လောက်ကနေစပြီးတော့မှဒီရခိုင်ပြဿနာကရေးရင်းနဲ့ပြီးမှလာတာတော့ကိုအတိုင်းပြည်အတွက်အခက်အခဲကြီးတစ်ခုဖြစ်သွားတာဒါတော့စိတ်မကောင်းစရာအကောင်းဆုံးပေါ့ဗျာသို့တော်လည်းပဲ2016ကျွန်တော်တို့ကလပ်သမဂ္ဂမှာကျွန်တော်တို့ဟိုနိုင်ငံရဲ့အကူပြောင်းကာလမှာပထမဆုံးစီနိုင်ငံတော်ကြီးခဲ့နေနဲ့ဒါပြီးတော့ဟိုကမ္ဘာမျက်နှာစာမှာစကားပြောခွင့်ရတာတော့ကျွန်တော်အနေနဲ့ကတော့အမှတ်ရဆုံးနဲ့အကုန်ယူဆုံးဖြစ်ပါတယ်လို့အဲ့ဒါကိုပြောချင်ပါတယ
်။ဟုတ်ကဲ့ပါရှင်။ကျေးဇူးများကြီးတင်ပါတယ်တမတ်ကြီး။
ရှင်များရှင်ကျမသင်္ကီထိုက်ပါကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆိုင်ရာဆောင်းပါးတွေတဲ့ကနေကောက်နှုတ်တင်ပြပေးပါမယ်အရင်ဆုံးတော့ The Diplomat မှာဆောင်းပါးရှင်တွန်ဖော်ထရုပ်ရဲ့မြန်မာ High Rate Selection ဆိုတဲ့ဆောင်းပါးတွေကကောက်နှုတ်တင်ပြမှာပါရေးသားသူတွန်ဖော်ထရုပ်ကအရှိတောင်အာရှမှာအခြေစိုက်ပြီး Guardian EconomistSouth China Morning Post နဲ့ The Diplomat တို့မှာဆောင်းပါးတွေရှိနေတဲ့ပြင်ပဆောင်းပါးရှင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးကာလကျင်းပမဲ့ရွေးကောက်ပွဲရဲ့အများယုံကြည်လက်ခံနိုင်မှုကမေးခွန်းတွေဖြစ်လာနေတယ်လို့ဆောင်းပါးကိုစပါတယ်။နေ့တိုင်း COVID လူနာသစ် 1,000 ကနေ 2,000 ကြားတွေ့နေရပြီးအများပြည်သူကျန်းမာရေးစောင့်ရှောက်မှုစနစ်မှာလည်းအခက်တွေ့နေပါတယ်။NLD အစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကတော့ရွေးကောက်ပွဲစည်းရုံးရေးတွေနဲ့ပတ်သက်လို့ကန့်သတ်တမ်းမြစ်ထားပြီးမယ်လဲရွေးကောက်ပွဲရွှေ့ဆိုင်ဖို့တော့မရှိပါဘူးတဲ့2008ခုနှစ်အခြေခံဥပဒေအရအစိုးရတဲ့တရက်က2021ခုနှစ်ဖေဖော်ဝါရီလမှာတာဝန်ယူရမှာပါဒါကြောင့်ဖေဖော်ဝါရီအကျော်ထိဆိုင်းငံ့လိုက်ရင်အခြေခံဥပဒေဆိုင်ရာပြဋိပက္ခဖြစ်လာနိုင်တယ်လို့နိုင်ငံရေးမတည်ငြိမ်မှုပါဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီအချက်ပေါ်မှာသဘောမတူသူတွေရှိပါတယ်တဲ့မြန်မာနိုင်ငံမှာဥပဒေအကြံပေးလုပ်နေတဲ့ Jason Gelbor ပါရွေးကောက်ပွဲရှေ့ဆိုင်လိုက်ရင်စစ်တပ်ကပို့ပြီးတော့ထင်းချုပ်သွားနိုင်တယ်လို့တော့သူ့အနေနဲ့မထင်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တဘာဝဗေဒံတွေရှိရင်ရွေးကောက်ပွဲရှေ့ဆိုင်နိုင်တဲ့လုပ်ပိုင်ခွင့်ရှိတယ်လို့သူကထောက်ပြထားပါတယ်တဲ့အခုကျင်းပမဲ့ရွေးကောက်ပွဲကပါတီစုံဒီမိုကရေစီအခြေခံတဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တာကြောင့်လေမြန်မာနိုင်ငံအတွက်အရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်ပါလေ2019မှာကျင်းပတဲ့အလားတူရွေးကောက်ပွဲမှာတော့ NLD ကအပြတ်အသတ်နိုင်ခဲ့တာပါပြီးမဲ့ဒီနှစ်ရွေးကောက်ပွဲကတော့လူအခွင့်ရေးအခြေအနေမီဒီယာလွတ်လပ်ခွင့်ကျဆင်းမှုတွေကြောင့်ဒီမိုကရေစီစံနှုန်းတွေရုပ်ယော်နေခြင်းကိုဗစ်ကာလကျင်းပမဲ့ရွေးကောက်ပွဲကအငင်းပွားစရာပါပြည်တွင်းစစ်ဆက်ဖြစ်နေတဲ့ရခိုင်ကရင်ကချင်းရှမ်းနယ်ချင်းပြည်နယ်အတွင်းကဒေသတွင်းမှာရွေးကောက်ပွဲမလုပ်ဘူးလို့ကော်မရှင်ကကြေညာထားတာကြောင့်လဲမနှဲလာတဲ့မဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးထားကြပါတယ်ရွေးကောက်ပွဲကိုမရွှေ့ဆိုင်ဘူးဆိုရင်တော့ကိုဗစ် -19 ကပ်ဘေးကာလထဲမှာလိုအပ်ချက်ပေါင်းများစွာနဲ့ရွေးကောက်ပွဲမှာNLD နိုင်ဖို့တေချာတလောက်ရှိပါတယ်တဲ့ဒါပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်အများကလက်မခံဘူးဆိုရင်တော့ NLD အစိုးရရဲ့တရားဝင်မှုအပေါ်အထိနာစေနိုင်သလိုရွေးကောက်ပွဲလွန်ကာလကိုဗစ်ထိန်းချုပ်ဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်လို့ဆောင်းပါရှင်ကရေးပါတယ်အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ရှင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါသောရရှင်များရှင်။ကျမသင်္ကီထိုက်ပါ။အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကြရာ ထိုင်းနဲ့မလေးရှားကနေလုံသားအများအပြားပြည်တော်ပြန်လာကြပါတယ်။ဒီလူတွေအတွက်အလုံသမားခွင့်ရေးနဲ့အညီပြည်ပမှာအလုံကန်အခွင့်လန်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အလုတ်ကအဆင်မပြေလို့အတမောပြန်လာတာပါဗျ
။ဟိုအလုတ်အဆင်မပြေတာဆိုတာကအလုတ်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင
်။ဟုတ်အလုတ်ရက်နေရချက်အလုတ်အဲ့ဒီအလုတ်ကခွင်းလိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်။အာစားတဲ့ဟာကိုပြန်စားလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်ကိုရှိလာတဲ့ဟာကိုရှာလာတဲ့ဟာကိုပြန်တော့ရတယ်အဲ့လိုဆိုတော့ဘလို့မှဟိုနေဖို့အဆင်မပြေဘူးသူများနိုင်ငံမှာဆိုတော့လေအဲကြောင့်မလို့ပြန်လာလိုက်ရ
ဟုတ်ကဲ့ပြန်လာတော့အခုဒါအိမ်ကိုပြန်ချက်မှာပေါ့နော်အိမ်ပြန်တော့ရောဟိုဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲ
အခုလုံးလုံးဆယ်တော့ဘာလုပ်မှမရှိသေးဘူးအမရေအရင်ချင်းရှိမှရမှာလေးမှမင်းမနိုင်ငံမှာအလုပ်မှရှားတယ်လေအခုကအဲကြောင့်မို့အမတော့မစင်စားရသေးဘူးရှင
်ဒီမြန်မာနိုင်ငံမှာအလုပ်လုပ်တာနဲ့ထိုင်းဘက်မှာအလုပ်လုပ်တာနဲ့ရောက်တော့အဓိကဘာတွေกว่าပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုပ်လုပ်ချင်ပါလဲ
အဓိကကတော့ဝင်ငွေပေါ့အမရအရန်กว่าတော့
မအေးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုပ်လုပ်သူပါရှမ်းပြည်မြောက်ပိုင်းမှာအလုတ်အကန်ရှာတာကြောင့်ရောလောက်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုတ်လုတ်ဖို့ရွေးချယ်တာဖြစ်ပြီးအချိန်နည်းပြန်ကောင်းတာနဲ့ထိုင်းကိုပြန်ပြီးအလုတ်လုတ်လို့သူဖြစ်ပါတယ်။ COVID-19 ကပ်ဘေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့ Labor Mobility as a Job Strategy for Myanmar လုတ်သားရွှေပြောင်းသွားလာနိုင်စွမ်းကမြန်မာအလုတ်အကန်ဖန်တီးရေးမဟာဗျူဟာတရက်လို့ဆိုတဲ့အဲ့ဒီစစ်တမ်းမှာရွှေပြောင်းလုပ်သားတွေတရားဝင်လုပ်သားတွေအဖြစ်နဲ့အလို့အကန်ပိုပြီးလွယ်လွယ်ရစီဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။တရားမဝင်အလို့လုပ်သူတွေဟာတရားဝင်အလို့လုပ်သူတွေလောက်လောက်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကြားနိုင်တဲ့အခွင့်အလန့်နှဲပါတာတွေကိုလည်းထောက်ပြထားပါတယ်။အလုရှာသူနဲ့အလုရှင်ကြားချိတ်ဆက်ပေးမဲ့ပုဂ္ဂလိကအလုကံရှာဖွေရေးကန္တာပူပြီးဖွင့်ပြိုးဖို့လိုသလိုအစိုးရဘက်ကလည်းထင်းချောင်းဖို့လိုအပ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။လက်တလောထိုင်းနဲ့မလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလုအကိုင်းတွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးစန်းဝင်းကပြောပြထားပါတယ်။
ကျွန်တော်ဆိုရှင်ကျွန်တော် CEO file ရှောက်ပြီးလို့ရှင်ငါးနှစ်ပြောင်းဝေးမရှိဘူးဆိုမလေးရှားအစိုးရသတ်မှတ်ထားတယ်ဒါပေမဲ့ဒီကက်ယောဂကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ့လူတွေရောဒီမလေးအစိုးရနေပြီးတော့ကျွန်တော်တို့နောက်တစ်ချိန်လာကျွန်တော်ရှင်သက်ဆိုင်ရာ agency တွေနဲ့တဖြည်းဖြည်းနဲ့ရှောက်ပြီးလို့ရှင်ပြန်ဝင်လို့ရပါတယ်ဆိုတော့ကြေညာထားပါတယ်ခင်ဗျာ
အခုဒီမလေးရှားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန့်ခြေနေပေါ့နော်အဲ့ဒါသိချင်ပါတယ်
မလေးရှားနိုင်ငံအလုံးအကန့်အခြေအနေကတော့ကျွန်တော် COVID-19 ကရောဂါကြောင့်ပြည်ပရေးတော့ကြာတယ်။ဒါဖြစ်လို့ဆိုတော့ပြည်ပနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးရှားဟိုပေါ့ဒီကွန်ပစ္စည်းတွေပြီးပို့တာပဲမရှိဘူး။လေရင်အဝင်ထွက်တွေမရှိဘူး။နောက်ဒီပစ္စည်းပို့ဖို့ဒီသင်္ဘောတွေလည်းအရင်ကျန်ကြတယ်။ကျန်ကြတဲ့အခါကျတော့ဒီကုမ္ပဏီတွေမှာကဒီအလုံးသမားတွေပေါ့ဒီကုမ္ပဏီအကြီးကြီးမှာဒီလဲပတ်ဖို့အတွက်ကအခက်အခဲရှိနေတယ်။အဲ့ဒါကြောင့်မလို့ဒီကုမ္ပဏီတွေမှာဆိုစပိတ်လိုက်ရတာရှိတော့ဖို့ကုမ္ပဏီရတဲ့ overlay နဲ့ short ချလိုက်တာရှိတယ်။အဲဒါကြောင့်မလို့တမတော်တော်များများအားဖြင့်တိတ်မလို့ချင်ကြတော့ဘူးမလို့ချင်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်းကုမ္ပဏီဒီဝါဒီခံတာတွေရှိတယ်။အဲဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပါ
။ဆိုတော့ဦးစန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်းကျင်းဆိုလို့ရှိရင်ဟိုအလို့တမများဟာတော်တော်ဒုက္ခရောက်ကြပါတယ်။ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ဒါမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမဲ့အလုတ်သမားတွေအတွက်စောင်းရန်ရှောင်းရန်ဦးဆောင်ဝင်းအနေနဲ့ဗာများအကြံပြုလိုပါလေ
။ဟောကျွန်တော်နောက်တစ်ခါပေါ့ဒီပြန်လာမဲ့လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတစ်ခုကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတို့ကတော့သက်ပင်ဆိုင်တယ်လို့ပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတိအပွင့်ရဖို့ဆိုတော့မလွယ်ဘူးကြီး။အကြောင်းမလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေနေရေးထိုင်ရေးပေါ့ဒီစားရေးတောက်ရေးဒါကလုံးဝတို့တခြားလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမျိုးပဲပြန်လာပဲ နိုင်ငံခြားရောက်ရင်ပြည်သူပြန်လာလို့ရှိရင်ကျွန်တော်တို့ကအဆက်အသွယ်အများကြီးတည်သွားနိုင်ပါတယ်ဒီမှာဘာဖြစ်လို့ဆိုတစ်ခါလုံးမှာစီဝါရေးဒီကလည်းဆိုင်တယ်ဒီအိတ်ကယောဂါဆိုးကြောင့်ဟုတ်ကဲ့
ဟုတ်ကဲ့ရှင်အ
ားကြောင့်လို့စီအန်တီချောင်းစီစီပြန်သိမ်းပါတယ်ဟုတ်ကဲ့
ဒီ COVID-19 ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလုပ်သမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးသလားရှင်ဦးစံဝင်းတွေ့ပါသလား
အစိုးရရဲ့သတ်မှတ်ချက်အရတော့တို့ကြီးညာထားတာပဲတို့ပြန်လာလို့ရတယ်ဆိုတော့ဒါတည်းပါဆိုဒီသူတို့ရဲ့ company တွေရဲ့လင်းဟချက်တွေကအများကြီးရှိတယ်ဒီလင်းဟချက်တွေအများကြီးရှိတော့ဒါတွေကတော့လုပ်သမားဆိုတော့သူများနိုင်ငံအလုပ်လုပ်ဖို့ခေါ်တဲ့ general ကားကိုပညာရှင်တွေမှမဟုတ်ဘဲနဲ့ကျွန်တော်အကားဆိုတော့တကယ်တိုးတက်တဲ့နိုင်ငံတွေမှာပေါ့ဒီလိုအပ်နေတာကြီးပဲလိုရတော့သူတို့ရောခေါ်မှာပဲဒါပေမဲ့ကိုယ်အနေနဲ့ကရေရှည်အနေနဲ့ကောင်းမကောင်းတော့ချင့်ချင်ပြီးလာသိနေတာပေါ့ဟုတ်ကဲ့
ဦးဆောင်ဝင်ကျေးဇူးပါရှင်ပြည်တော်ပြန်မြန်မာလုပ်သားတွေအနေနဲ့ပြည်ပကိုပြန်ထွက်ပြီးအလုပ်လုပ်ကြမယ်ဆိုရင်တော့အခြေအနေရက်ရက်ကိုသုံးသပ်ဖို့ဦးဆောင်ဝင်ကတိုက်တွန်းသွားတာပါမြန်မာနိုင်ငံမှာမိသားစုတွေအတွက်အဓိကမိခိုတဲ့အလုပ်အကိုင်ပေါင်း24သန်းရှိပေမဲ့အလုပ်အကိုင်ခေါင်းကတော့ရှားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြည်ပအထွတ်အလုပ်လုပ်မဲ့သူတွေအတွက်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကိုလည်းထောက်ပြထားတဲ့အထက်မှာတော့ပြည်ပရောက်မြန်မာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့မူဝါဒမရှိတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်ပြည်ပမှာအလုပ်ရသွားတဲ့မြန်မာလုပ်သားတွေကိုကူညီပေးတဲ့အစီအစဉ်လည်းမရှိဘူးလို့ကမ္ဘာ့ဘဏ်ရဲ့လုပ်သားရွှေ့ပြောင်းနိုင်စွမ်းကမြန်မာအလုပ်အကိုင်ဖန်တီးရေးမဟာဗျူဟာတည်းဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရှင်ကျမသင်ကြီးထိုက်ပါ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မောင်ပါ။အများသဘောစစ်တမ်းကောက်ယူတဲ့လုပ်ငန်းတွေအနေနဲ့ပြည်စုံတဲ့အဖြေကိုသိရနိုင်ဖို့အတွက်လူတွေနဲ့ဓာတ်ရိုက်တွေ့ဆုံမေးမြန်းကြရပါတယ်။ဒါပေမဲ့ COVID-19 ကရောဂါကြောင့်အဲ့ဒီလုပ်ငန်းတွေအရင်လိုတွင်တွင်ကျကျလုပ်နိုင်ဖို့အခက်အခဲဖြစ်နေပါတယ်။လူအများကိုတွေ့ဆုံမေးမြန်းတာမျိုးမလုပ်နိုင်တာကြောင့်လုပ်ငန်းသုတေသနလုပ်တဲ့အခါပြည်စုံတဲ့အဖြေသိနိုင်ဖို့အခက်ကြုံနေတယ်လို့လုပ်ငန်းသုတေသနကော်မတီတစ်ခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ချင်းချင်းမျိုးကပြောပြပါရယ်လုပ်ငန်းသုတေသနလုပ်သူတွေ COVID-19 ကပ်ရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေကိုဘယ်လိုဖြေရှင်းနေရပါသလဲဒေါ်ချင်းချင်းမျိုးရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါရှင
်အခု COVID ဖြစ်နေတဲ့အတော့အတွင်းပေါ့နော်အပြောင်းလဲလေးတွေပြောမယ်ဆိုရင်အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးပြောင်းလဲဖြစ်နေတယ်ကိုစီမှာတော့ဘယ်လိုမျိုးအပြောင်းလဲလဲဆိုတော့အလုပ်ချိန်ကအရင်လိုမျိုးပုံမှန်မရှိတော့ဘူးအော်ယောဂတွေ့ရှိမှုပေါ်မူတည်ပြီးတော့အိမ်မှာလုပ်ရတဲ့အခါရှိတယ်တခါတေးကြတော့လည်းတချို့ရက်တွေပဲယုံသွားတဲ့အခါမျိုးကြီးရှိလာတာပေါ့နော်အိမ်မှာကြီးပဲယုံအလုပ်လုပ်ရတယ်ယုံအလုပ်လုပ်ရတယ်ဆိုတော့ယုံမှလုပ်တော့တော့အလုပ်ကမတွင်တော့ဘူးဘာလို့ဆိုတော့အိမ်မှာပုံဝန်းကျင်လည်းမတူတော့ဘူးကိုယ့်ရဲ့လုပ်ဖို့ခိုင်းမဲ့တွေနဲ့လည်းဟိနှိုင်းတိုင်မရတဲ့ကြတော့မလွယ်တော့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိလာတယ်နောက်တော့ကျတို့လုပ်ငန်းရဲ့သဘောအထားအနေထားရကွာကျွန်တော်တို့လုပ်ငန်းကများသောအားဖြင့်အပြင်ကိုထွက်ပြီးတော့ survey လိုက်ကောက်ရတယ် data တွေရလာတဲ့အခါကျရင်ဒီ data တွေကိုအခြေခံပြီးတော့ report တွေပြန်ရေးရတဲ့လုပ်ငန်းသဘောမျိုးဖြစ်နေတော့အခုလိုလူတွေနဲ့ထိတွေ့ဆက်ဆံမှုရှော့နိုင်တယ်များရှော့ရတယ်ဆိုတဲ့အချိန်မျိုးရောက်လာတဲ့အခါကျတော့လုပ်ငန်းပိုင်းကတော်တော်နှေးသွားတာပေါ့နော်လူတွေနဲ့ interview လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့ကဟိုလုပ်ငန်းသုတေသနမှာကကျွန်တော်တို့နှမျိုးရှိတယ်လူတွေကို interview ပြီးတော့ရေးရတဲ့လုပ်ငန်းကတစ်ပိုင်းနောက်တစ်ပိုင်းကကျတော့data တွေပေါ့เนาะ secondary data တွေရှာပြီးတော့ရေးရတာဆိုတော့အခုကြတော့ဒီ secondary data ရှာပြီးတော့ပဲအပြုတ်ပြီးတော့ရေးနေရတာသဘောမျိုးဖြစ်သွားတာပေါ့အလုပ်လည်းတိမတွင်တော့ဘူးအိမ်မှာနေပြီးတော့လုပ်ရတဲ့အတွက်ကြောင့်လို့ဒါပေမဲ့လည်းဖြစ်လာတဲ့ထဲကနေပြီးတော့အကောင်းဆုံးဖြောင်းတော့အလုံးအောင်စူးစမ်းပြီးတော့လုပ်နေကြပါတော့အလုပ်လုပ်ရင်းနဲ့ဟိုအိမ်မှာနေပြီးတော့လုပ်တဲ့ခါကျအိမ်အလုပ်တွေမြင်တော့လည်းထပြီးတော့လုပ်ချင်မိနေသလိုမျိုးဖြစ်နေရပါတော့အလုပ်ထဲမှာ concentration ကအပြည့်မရှိနေဘူးဖြစ်လာတာအော်ဒီအကြောင်းလေးရောရှိတယ်ဒါပေမဲ့ကိုယ်လည်းစူးစမ်းပြီးတော့အလုပ်ကိုပြန်ပြီးတော့လေပန်းအောင်လုပ်ပါဆိုတော့အလုတ်ကလည်းရက်သွားလို့မရဘူးလေအလုတ်ရက်သွားပြီဆိုတော့လည်းတကယ်နဲ့တည်းအားလုံးကိုကိုယ့်ရဲ့နေမှုစားမှုတွေအကုန်လုံးဒုက္ခရောက်ကုန်ပါဘူးအဲ့တော့အိမ်ကနေပဲအစဉ်ပြောင်းလုပ်နေရတဲ့အပိုင်းမှရှိနေပေါ့အလုံးစုံစိမ်ပါဒါကအလုတ်နဲ့ပတ်သက်ပြီးတော့ပြောင်းနေတာဟုတ်
ဟုတ်အဲဆောဆောပြောသွားတဲ့အထဲမှာပေါ့နော်ခုနဆရာမတို့ဒီသုတေသနလုပ်တဲ့အခါမှာဒီကိုစစ်တမ်းကောက်တဲ့အခါမှာပေါ့နော်ကိုတီးချင်တဲ့အခြေအနေကိုလူတွေနဲ့ထိတွေ့ပြီးမေးရတယ်ပုံမှန်ဆိုရင်တော့အခုအဲ့လိုမျိုးလုံးလို့မရပဲနဲ့ခုနပြောသလိုပဲဒီ secondary data တွေပေါ်မှာအားကိုးရတယ်ဆိုတော့ဟိုဒီလေ့လာမှုအဖြေကိုစူးစိတဲ့အခါမှာဒါတရားရဂိုင်းနှုံးစိတ်ချရတဲ့ဟိုလူတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့မေးတဲ့မေးခွန်းတွေနဲ့ရှင်းလို့ရှင်းအဖြေနဲ့ရှင်းလို့ရှင်းတရားရဂိုင်းနှုံးစိတ်ချရတဲ့အဖြေတွေလို့ရောပြောလို့ရနိုင်ပါမလားရှင့်
အဲရာဂိုင်းနှုံးအပြည့်လို့ရာဂိုင်းနှုံးကတော့တော်လို့မရဘူးဘာလို့ဆိုတော့ secondary တွေမှာရှိတဲ့ဟို data တွေကအများသောအဖြစ်ကသူတို့ဟိုလွန်ခဲ့တဲ့နှစ်တည်းက data တွေကိုရှိနေတာများတယ်သူ current အဖြစ်ပြက်တရားကြတော့ကျွန်တော်တို့ကလူတွေကိုလိုက်မေးတော့မှတကယ်လက်ရှိအခြေအနေကပိုပြီးသိရတာ哦အဲ့တော့အခုလောလောဆယ်မှာတော့ဟိုပြီးခဲ့တဲ့နှစ်တည်းရဲ့ဟိုအခြေအနေတွေပေါ်မှာဈေးကွက်ဆိုလဲဈေးကွက်ကိုပြီးခဲ့တဲ့နှစ်တည်းရဲ့ဈေးကွက်တွေကိုပဲတုံတက်တရားတဲ့သဘောမျိုးဖြစ်နေတာပေါ့လက်ရှိအခြေအနေကိုတုံတက်လို့ပိုမလွယ်ဘူးဖြစ်နေတာပေါ့နော်
အရင်တော့ covid မဖြစ်ခင်ကာလနဲ့အခုဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေမှာအာဒီအလုပ်လုပ်ရတဲ့အပိုင်းပေါ့နော်ဘယ်လောက်ထိဟိုနှောင့်နှေးမှုရှိတယ်လို့ရောနှောင့်နှေးသွားတယ်လို့ရောပြောလို့ရလဲရှင်
ကျမတို့ရှိမှာကလုပ်ငန်း၄မျိုးရှိတာပေါ့နော်ဌာန၄ခုရှိတယ်ဌာန၄ခုရှိမှာကျမတို့ဌာနကများသောဖြင့်လုပ်ငန်းသူတည်တနာပြည်တဲ့ကြောင့်မျိုးတွားပြီးတော့တွေ့ရတဲ့လူတွေကများသောဖြင့်ကုမ္ပဏီမှာရှိတဲ့ကုမ္ပဏီအကြီးအကဲကြီးလုပ်ငန်းဟိုအစိုးရဝန်ထမ်းဆိုတဲ့အစိုးရအရာရှိတွေနဲ့တွေ့ရတဲ့ဟာတွေရှိတာပေါ့လူကိုယ်တိုင်တွေ့ပြီးတော့မေးရတယ်ဒါမျိုးတွေအခုလုံးလုံးမရတော့ဘူးမရတော့တဲ့ကြောင့်မလို့ project တွေဆိုလည်းဒီလိုမျိုးလူတွေနဲ့တွေ့ရတဲ့အပိုင်းတွေကိုကျွန်တော်တို့ခိုးလုပ်ထားရတာပေါ့နော်ဟိုဆက်ပြီးတော့အဲ့ဒါတွေကိုနောက်အချိန်နေပြန်ကောင်းလာမှဆက်လုပ်မယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်လေခုနပြောလို့ပဲ secondary တွေကိုပဲရှာပြီးတော့ပဲရတဲ့လောက်အချက်လက်နဲ့ပြန်လုပ်ရတဲ့ဟာမျိုးကျတော့ project ဟိုကလည်းကျွန်တော်ဘာပဲဖြစ်ဖြစ်ဒီလိုမျိုးဟိုလူတွေကိုမေးပြီးတော့မှလူစင်းတဲ့ data မျိုးတွေနဲ့ပတ်သက်တဲ့ project မျိုးကြတော့အခုလောလောဆယ်မှာမဖြစ်နိုင်ဘူးပေါ့မရဘူးဖြစ်နေကျန်တဲ့အဲ့ဒီ secondary နဲ့ SMB ရဲ့ project လောက်ကိုပဲကျွန်တော်တို့လုပ်နေရတယ်။နောက်ပြီးတော့တခါလူတွေနဲ့မေးလို့လုံးလုံးမရတာတော့မဟုတ်ဘူး။တယ်လီဖုန်းနဲ့တော့မေးကြတယ်။ဖုန်းနဲ့လည်းမေးပြီးတော့ဖုန်းနဲ့မေးလို့ SMB ရဲ့ဟာမျိုးအထိတော့ဩမေးလို့ရတဲ့လူမျိုးတွေဆိုတော့ဖုန်းနဲ့မေးတာပေါ့နော်။တချို့ကြတော့လည်းဖုန်းနဲ့ကြိုင်ရင်ဟိုမဖြေခြင်းတဲ့လူမျိုးတွေရှိတယ်လေ။လူတွေကများသောအား face to face တွေ့တော့မှဟိုယုံကြည်မှုလည်းပိုရှိတယ်။ပြောရတာလည်းဟိုပို့ပြီးတော့အာဘာဒီယာသူတို့လိုချင်တဲ့ပြောချင်တဲ့အချက်လက်ကိုပို့လိုချင်တဲ့အချက်လက်ကိုသူတို့ပြောချင်တဲ့အချက်လက်ကိုလည်းပြောကြတာပြသောဖြင့်လူတွေမှာပို့ပြီးတော့အဆင်ပြေအောင်ဆိုတော့အဲ့ဒီဟာလည်းပတ်သက်တော့ကျွန်တော်မင်းတို့နှောက်နှေးပါအဲ့
တော့ဒါကတော့ခုနပြောတဲ့အလုပ်ပိုင်းဆိုင်ရာပေါ့နော်တော့ကိုယ့်ရဲ့ဒီတခြားဒီကိုယ့်ရဲ့ကိုယ့်ရဲ့ကိုယ်တာပိုင်းမှာရောဒီလိုမျိုးကိုဗစ်ဖြစ်လာတဲ့ new normal ကြောင်းပေါ့နော်တခြားပြောင်းလဲသွားတာကြီးကြီးမားမားဘာတွေရှိတယ်လို့ရောပြောလို့ရလို့ရှင
်အကြီးကြီးမားမားအကြီးမားဆုံးကတော့ခီးထွက်လို့မရတာပေါ့အော်ဆိုတော့အရင်တုန်းကအလုပ်ကအရန်တင်မလာတဲ့အခါမျိုးကြာရင်နှစ်လခွဲတစ်ခါတောင်မှလည်းတစ်နှစ်ပို၄ခါလောက်ပေါ့နော်ခရီးထွက်ဖို့အများကြီးစူးစမ်းတော့ခရီးထွက်လိုက်တဲ့ခါကျရင်နှစ်ရက်လောက်ပဲဖြစ်ဖြစ်လူကလိတ်အရန်စိတ်ကလန်းဆန်းသွားပြီးတော့တစ်ခါပြန်ပြီးစိတ်အစ်စ်လူအစ်စ်နဲ့ပြန်ပြီးအလုပ်ကိုပြန်စနိုင်အောင်ပေါ့အခုကျတော့အဲ့ဒီလိုမျိုးလုံးဝမရှိတော့ဖြစ်သွားတော့အဲ့ဒါတော့အဓိကအကြောင်းလေးပဲနောက်တော့အိမ်မှာအဖေနဲ့အမေနဲ့လူကြီးပိုင်းနဲ့ရှိတော့ဒီယောဂကြောင့်မဟုတ်လို့ပို့အဖေနဲ့မျိုးလည်းကူးမှဆိုးနေတာပေါ့နော်เนี่ยสรุปว่าอัตตี้นี่พี่กูโหลเลยแท้มาป่ะอเมโซ2ลงยอกาชื่อแล้วกูก็จะไม่ผิดมันนี่เอาตั้วเนี่ยในคาမျိုးนี้ชื่อแล้วกูก็ซี้ไปตั้วတော့แล้วกูเว้ยสรุปว่ากูก็นี่แล้วตะสินอเมกูกู้ว่ามายังซูอ่ะป่ะเนาะไอ้ไอ้โหลမျိုးนี้ก็တော့อခုดีโควิดกาลมาผิดละเปียงเลยป่ะ
လုပ်ငန်းသုတေသနကုမ္ပဏီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ငိမ့်ငိမ့်မျိုးဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာအခုလိုပဲကိုယ့်ရဲ့အလုပ်တွေထိခိုက်နေတယ်လို့ပြောနေကြသူတွေကဏ္ဍဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်ရှင်ကျွန်မဆူမြတ်မမ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှမှပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါခလေးဘောကလေးက YouTube ပေါ်ကဖျော်ပြမှုတွေနဲ့နာမည်အရင်ကြီးပြီးတော့ကမ္ဘာမှာနာမည်အကြီးဆုံးဆိုတော့တယောက်ဖြစ်လာတဲ့ Justin Bieber ဟာပြည်ကြီးတဲ့တောက်ကြနေကတော့နာမည်ကြီး DJ Benny Blanco နဲ့တွဲဆိုထားတဲ့တချင်တစ်ပုတ်ထုတ်လိုက်ပါတယ်အဲ့မတိုင်ခင်ကတော့အခုထွက်တဲ့ Lonely ဆိုတဲ့တခြင်းရဲ့အမည်ကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာပါ။အဲ့တခြင်းဗီဒီယိုမှာတော့ကနေဒါကရုပ်ရှင်မင်းသား Jacob Tremblay က Justin Bieber ငငယ်တုန်းကလေးနဲ့အတူတူဆော့ကစားနေတာတွေ့ရပါမယ်။နောက်တော့ Justin Bieber ကိုယ်တိုင်ကလူသူကိမဲ့တဲ့ပြဇာတ်ရုံရဲ့စစ်မြေပေါ်မှာရောက်နေပြီးတော့ပရိသတ်နေရာမှာတော့သူတစ်ယောက်တည်းထိုင်နေတဲ့ပုံပြထားပါတယ်။သဘောကတော့ငယ်ငယ်လေးနဲ့အောင်မြင်မှုတွေအရင်ရအဲ့ဒီအောင်မြင်မှုတွေနဲ့အတူအထူးကျန်ဆန်မှုတွေကိုပါသူရရှိတယ်ဆိုတာပြချင်တာပါဒါပေမဲ့ဖုန်းခေါ်ပြီးစကားပြောရမယ့်သူမရှိဒါဟာကျွန်တော်ပါပဲကျွန်တော်မှာအလုံးတော့ရှိပါတယ်ကျွန်တော်ရင်ဖွင့်ရမယ့်သူမရှိပါဘူးသိက္ခာအထူးကျန်ဆန်ရပါတယ်ဆိုတဲ့စာသားနဲ့တခြင်းဖြစ်ပါတယ်ဂျက်စင်ဘီဘာကငယ်ငယ်ရွယ်နဲ့အရင်အောင်မြင်ခဲ့တဲ့တစ်ချိန်တည်းမှာပဲမူရစီဝပြဿနာနောက်ပြီးစိတ်ကြဝေနာဒါတွေပါတစ်ပြိုင်တည်းထဲရ ရရှိခဲ့တာပါဒါမဲ့ဒီလိုခက်ခဲမှုတွေကြုံရတဲ့အခါမှာဒါကိုဘယ်လိုကြော်လွားနိုင်အောင်လို့သူတို့ခံစားရတာတွေကိုဖော်ပြဖို့အတွက်အခုသူ့ရဲ့တခြင်းကအားပေးရရောက်လိမ့်မယ်လို့ဒေသန်သွင်းကထုတ်တဲ့ကြေညာချက်မှာပြောထားပါတယ်ဂျက်စင်ဘီဘာကအသက်73နှစ်အရွယ်နဲ့ကမ္ဘာကျော်အောင်မြင်မှုတွေရခဲ့တာဖြစ်ပေမဲ့လည်းမူရစေပြဿနာနဲ့သူ့ရဲ့ဆိုးရွားတဲ့အပြုမူတွေကြောင့်တည်နေတဲ့ပါမကြာခဏဖန်ခံဒီလိုပြဿနာမျိုးစုံကြုံခဲ့ရတာပါ2018ခုနှစ်မှာတော့အားလုံးစီစဉ်ပြီးသားသူ့ရဲ့ကမ္ဘာနဲ့ဆင်မြင့်ဖြောပြပွဲကိုရုတ်တရက်ဖျက်လိုက်ပြီးတော့သူနားကျင်တယ်လို့ပြောခဲ့ပါတယ်အဲဒီနောက်မှာသူအကြာကြီးပြေးသက်ရှင်မောက်ကနေပျောက်သွားခဲ့တာပါသူကပြီးခဲ့တဲ့နှစ်မှာတော့နာမည်ကြီးစူပါမော်ဒယ်ဟေလီဘောလ်ဝင်နဲ့လက်ထပ်ခဲ့ပြီးတော့သူတို့နှစ်ယောက်ကြုံရတဲ့ပြဿနာတွေနောက်ပြီးသူတို့နှစ်ယောက်ရဲ့မိသားစုဘဝဒါတွေကို Facebook Watch လူမှုကွန်ရက်အစာမျက်နှာမှာပြခဲ့ပါတယ်မေလ၄ရက်နေ့ကစပြီးတော့ပြတဲ့သူတို့နှစ်ယောက်ရဲ့ The Beavers on Watch series မှာအပိုင်း၁၂ပိုင်းပါဝင်ပြီးတော့သူတို့ရဲ့ကနေဒါနိုင်ငံ Toronto မြို့ကအိမ်မှာ COVID ကပ်ဘေးကာလအဖြစ်မထွက်ဘဲနဲ့နားနေချိန်ဘာတွေလောက်ကြတယ်လဲဘာတွေပြောပြစ်တယ်လဲဒါတွေကိုတွေ့ရပါမယ်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတော့တော့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီသတင်းပါရှာလူဒေးပေးရတဲ့တန်ကိုခြေခံတဲ့ EDM အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် EDM အသုံးကတော့
A slip of the tongue
ဖြစ်ပါတယ်ဆာလုံးပေါင်းက A ကတခုတစ်ချိန် SLIP slip ကတမန်အဖြစ်ချော်ထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွေ့အကြုံမှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် OF of ကရေး THE TONGUEတန်ငါရှာဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်စကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပန်ပါတယ်ဗျာအဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပေးရပါတယ် George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name it was a slip of the tongue
ခုစလေတင်ပြပြီးမှာကတော့
cat got your tongue
ဖြစ်ပါတယ်ဆာလုံးပေါင်းက cat cat ကကြောင်း got got ကရသွားတာYOUR ယောကတင်ရဲ့ TONGUE တန်ကရှာဆိုတော့စကပိုက်ထုံရဲ့လုံကောက်အသေးပဲကတော့ကြောင်ကတင်ရဲ့ရှာကိုကိုယူသွားသလားရသွားသလားပေါ့မိကွန်းပုံစံဖြစ်တဲ့ဒီ idiom ကိုဝကြစာသားအပြည့်နဲ့ပြောမယ်ဆိုရင်တော့ she က HAS has ထည့်ပြီးတော့ has the cat got your tongue လို့လည်းပြီးလို့ရပါတယ်ဒီသုံးဆင်းသက်လာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်။တခုကတော့ရှေးလယ်ပိုင်းဒေသမှာရှေးတုန်းကလိန်ပြောတဲ့လူတွေရဲ့ရှာကိုဖျက်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ပါဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ idiom ဆိုတဲ့သဘိုက်ဒေဘေကတော့ပါဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါတယ်ဒီအသုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပြစ်ပိနေတာလဲ။ကျောင်းမှာရံဖြစ်ခဲ့တဲ့ကိစ္စအကြောင်း တစ်ခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်။ George Scrooby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I told my son, has the cat got your tongue? Say something about the fight you had at school.
ဒီတင်ပါတန်ကိုချစ်ခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue.
တို့ဖြစ်ကြပါတယ်။နောက်တွင်ဘာကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အောက်တိုဘာလ၁ရက်နေ့မှာကြာရောက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့နှစ်ပတ်လည်နေ့ဟာဟောင်ကောင်မှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးအောင်တရုတ်ပြည်မှကြီးရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်ဆန္ဒထုတ်ဖော်တဲ့နေ့အဖြစ်ပြောင်းလဲခဲ့ပါတယ်။ဒီနှစ်မှာတော့ဒီမိုကရေစီအရေးလူအခွင့်အရေးတပ်ဦးလူမှုချီတက်ဆန္ဒပြပွဲအဆိုပြုချက်ကိုဟောင်ကောင်အစိုးရလက်မခံဘဲတားမြစ်ပိတ်ပင်ပြီးရဲတပ်ဖွဲ့အင်အား 6,000 ခန့်ကိုလမ်းမာတွေပေါ်မှာကင်းလှည့်စေခဲ့ပါတယ်။ဒီလိုတင်းကျပ်တဲ့ကြားဟာဘာပဲဖြစ်ဖြစ်ဆိုပြီးယာနဲ့ချီတဲ့လူမှုဆန္ဒပြခဲ့ကြလို့ရဲတွေကဆန္ဒပြသူ86ယောက်ထက်မနည်းကိုဖမ်းဆီးခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အိုတဂတ်ဆာဟောင်ကောင်အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ကြသူတွေကိုဥပဒေမဲ့ဖမ်းဆီးတာဟာစိတ်ပျက်စရာကောင်းတယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်တချို့ဟောင်ကောင်မြို့ကန်တွေကတော့ Apple နိုင်စင်သတင်းစာကိုရဲတွေရှေ့မှာဖတ်ပြပြီးသူတို့ခံစားချက်တွေမကျေနပ်ချက်တွေကိုပုံမှန်လင်းလင်းထုတ်ဖော်ခဲ့ကြတယ်လို့သတင်းမီဒီယာတွေကဆိုပါတယ်အဲ့ဒီ Apple နေစဉ်သတင်းစာတီထောင်သူ Jimmy Lai ကိုတင်းကျပ်တဲ့အမျိုးသားလုံခြုံရေးအဥပဒေအရဩဂုတ်လတုန်းကဖမ်းဆီးခဲ့ပါတယ်။ဒီအမျိုးသားလုံခြုံရေးအဥပဒေကိုဇွန်လတုန်းကအတီးပြုတ်ပြထမ်းခဲ့ပြီးတရုတ်နိုင်ငံအပေါ်နိုင်ငံတော်ပုံကန့်မှုခွဲထွက်ရေးဝါဒအကြမ်းဖက်ဝါဒသို့မဟုတ်နိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းမှုစတဲ့အမှုတွေကိုကျူးလွန်ရင်ထောင်ဒဏ်တစ်သက်တစ်ကျွန်းအထိကြခံနိုင်ရပွဲရှိပါတယ်။ဩဂုတ်လအတွင်းအားဒီမိုကရက်တစ်ထိုင်ဝမ်ကျွန်းကိုထွက်ပြေးဖို့ကြိုးစားနေတော့တရုတ်အာဏာပိုင်တွေရဲ့အဖမ်းခံခဲ့ရတဲ့ဟောင်ကောင်ဒေသခံ12ယောက်ကိုလွှတ်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကြောင့်တချို့ဆိုရင်ပြင်းထန်တဲ့ဆွဲချက်တွေနဲ့အမှုရင်ဆိုင်နေရပါတယ်။သူတို့ဖမ်းပြီးတလကျော်အကြာစောင့်ဆိုင်ပြီးမှဆွဲချက်တင်တာဖြစ်တယ်လို့ဟောင်ကောင်ကိုပြန်ပို့ဖို့လည်းတရုတ်အာဏာပိုင်တွေကငြင်းဆန်နေပါတယ်။သူတို့လူသိရှင်ကြားအဆက်အသွယ်လုပ်ခွင့်မရသလိုရှစ်နေတွေကိုကိုယ်တိုင်ရွေးချယ်ခွင့်မပေးဘူးလို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တရားဥပဒေစိုးမိုးရေးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ဆက်လက်အသုံးချနေတဲ့ဒေသခံအာဏာပိုင်တွေကိုကျမတို့ရှုတ်ချပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးပိုက်ထွေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်အပါအဝင်လူအခွင့်အရေးလေးစားလိုက်နာတာတွေကိုဆန့်ကျင်ရာရောက်နေပါတယ်။ဒီလိုအဖမ်းအစည်းတွေဟာ One country, two system နိုင်ငံတစ်ခုမူဝါဒစနစ်နှစ်ခုနဲ့အတူရှင်တွဲနေထိုင်မယ်ဆိုတော့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ဂတိကိုလုံးဝပယ်ဖျက်တဲ့သဘောတက်ရောက်နေတယ်လို့ Miss Odagasa ထောက်ပြပါတယ်။တည်ငြိမ်ပြီးတာယာဝပြောတဲ့ဟောင်ကောင်အဖြစ်ရပ်တည်ရေးဟာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုအတိအမှတ်ပြုတဲ့အပေါ်မှာမူတည်နေပါတယ်။လူမှုငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာကိုဖိနှိပ်ခြင်းအပြင်ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ပြည်သူတွေရဲ့လွတ်လပ်ရေးဖြစ်တဲ့နှလုံးသားကိုဆွဲထုတ်ပြမဲ့တရုတ်ကွန်မြူနစ်ပါတီအပြင်ဟောင်ကောင်အစိုးရဟာပါကြံရပါတွေဖြစ်တယ်ဆိုတာကိုနောက်တစ်ကြိမ်ထပ်ပြီးပြသလိုက်တာပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအပြစ်တင်ဝေဖန်လိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါAmerican သမ္မတရွေးကောက်ပွဲတင်ပါဖို့အတွက်ဆန္ဒရပဲလိုတော့တဲ့အချိန်မှာကြိုတင်မဲပေးခဲ့သူပေါင်းကတန်းနဲ့ချီရှိနေပါပြီ။တနိုင်ငံလုံးတိုင်းတာနဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ Democratic Party ကနေဝင်ရောက်ရှင်ပြိုင်မဲ့ Joe Biden က Republican Party ကသမ္မတ Donald Trump တဲ့လူကြိုက်ပိုများနေတာတွေ့ရပါတယ်။ COVID-19 ကာဝယ်ဆေးကိုကဘာတလွှားဆင်းရဲချမ်းသာမရွေးဖြန့်ဝေပေးနိုင်ရတဲ့ရည်ရွယ်တဲ့ကိုဗက်စ်အဖွဲ့ထဲမှာပါဝင်လာတဲ့နိုင်ငံပေါင်းဟာ184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးကTedros Ghebreyesus ကတင်းနေလာနေမှာပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုဒုတိယလှိုင်းတာရှည်နေတဲ့အတွက်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုရှိနေတာသိမြင်နိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်း၃ဦးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားတယ်လို့ ရခိုင်နဲ့နှက်ကင်အဖွဲ့အေးကအတည်ပြုကြေညာလိုက်ပါတယ်အင်္ဂါနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ဒေါတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါပြီကျွန်တော်ချင်းရပါပါ
This program has come to you from the Voice of America, Washington.